88 90 ခေါင်းဆောင်ကိုချင်းမီကိုစစ်ကောင်စီကအောက်တိုဘာလ23ရက်နေ့ညပိုင်းမှာအင်အားသုံးဖမ်းဆီးခဲ့ပြီးအခုတော့သူ့ကိုဆေးရုံတင်ထားရတယ်ဆိုစနီးဖြစ်သူက VOA ကိုပြောပါတယ်ကိုစော်မိုးကျော်ပြောပြပေးပါမယ်ရှင
်88 90ခေါင်းဆောင်တူလည်းဖြစ်ပွင့်လင်းလူအဖွဲ့အစည်းအဖွဲ့ရဲ့ခေါင်းဆောင်တူလည်းဖြစ်တဲ့ကိုချင်းမီကို23ရက်နေ့ညပိုင်းကရန်ကုန်မြောက်တကုံဘက်မှာအာဏာသိမ်းစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအိမ်တကားတွေကိုချုပ်ဖြတ်ပြီးတော့အင်အားသုံးဝင်ရောက်ဖမ်းဆီးသွားခဲ့ပါတယ်။ဒီလိုဖမ်းဆီးခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီး VOA ရဲ့24ရက်နေ့ညပိုင်းသတင်းမှာလည်းထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဒီဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးလူမှုကွန်ရက်စာမျက်နှာတွေမှာပါအမျိုးမျိုးပြောဆိုနေမှုတွေရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကိုဂျင်မီရဲ့ဇနီးဖြစ်သူ88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းရဲ့ခေါင်းဆောင်တူဖြစ်တဲ့မတ်ဒီလာသိန်းကိုမေးကြည့်ခဲ့ပါတယ်။ဖမ်းဆီးခံရစဉ်ဒဏ်ရာရခဲ့တဲ့အတွက်ဆေးရုံတင်ထားရတယ်ဆိုတာမှန်ကန်သောမန်နီလာသိန်းကအတည်ပြုပြောဆိုခဲ့ပါတယ
်။ဆေးရုံတင်ထားတာဟုတ်တယ်ကို။ပထမတော့ကြောင်ခွဲရမယ်ကြားတယ်နောက်တော့မခွဲဖြစ်ဘူးပေါ့နော
်။နောက်တစ်ခုကတော့လေဒီ Facebook စာမျက်နှာတွေ Messenger တွေမှာရေးနေတာတွေလည်းတွေ့ရပါတယ်။သူဒဏ်ရာရတာဟာလာရောက်ဖမ်းဆီးစဉ်လွမြောက်ဖို့ကြိုးစားရင်းမတော်တဆဥကောင်းဒဏ်ရာရတယ်လို့ပြောတာတွေရှိပါတယ်။တချို့ကလည်းပြစ်ခတ်မှုကြောင့်ပဲလားဆိုတာမျိုးစိုးရင်ကြပါတယ်။အဲ့ဒီတော့ဘယ်လိုကောင်းမှဥကောင်းဒဏ်ရာရသွားတယ်လို့သိထားပါလဲခင်ဗျ။
အချင်းတွေကတော့အမျိုးမျိုးတော့ပြောနေတာပေါ့နော်။ဒါဆိုတော့သူတို့ကအဲအလုံးကြီးနဲ့ဝင်တဲ့အခါမှာဘယ်လိုအချင်းတွေယူထောက်သူဘယ်လိုဒဏ်ရာရသွားလဲဆိုတာကိုခမလည်းမသိဘူ
း။ဟုတ်ကဲ့ဒဏ်ရာရပြီးတော့ဆေးရုံတင်ထားရတယ်။ဥကောင်းခွဲဆေးရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။အခုနောက်ဆုံးသူရဲ့အချင်းတွေဘယ်လိုရှိပါလဲခင်ဗျ။
ဟိုကျလာတယ်ရပါတယ်အဲဒါရရပါတယ်နောက်ဆက်တယ်မဆေးရတော့တယ်ပြန်ရောက်တယ်ဆိုတာကြားတယ်အဲပြီးတော့ဥကောင်းခွဲရမယ်ဆိုတာဟာကြားတယ်အဲပထမတော့ဟိုဥကောင်းခွဲရမယ်ကြားတယ်နောက်တော့မခွဲဖြစ်ဘူးပေါ့နော်အဲအခုတတိယကကြားတယ်အဲ့ဒါပဲကြားရရှင်ဟုတ
်ဥကောင်းခွဲဆေးရတဲ့ဆိုတဲ့တတိယနေ့ထွက်ပေါ်ခဲ့ပေမဲ့ဥကောင်းကွန်ခွဲဆေးကုသရခြင်းမရှိဘဲနဲ့တတိယပြန်ရနေပြီလို့တင်ရရှိထားပါတယ်ကိုချင်းမီကိုဖမ်းဆီးတာဟာမတရားဖမ်းဆီးတာပဲလို့မန်နီလာတင်ကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးနှိပ်စက်မှုအလုံးဟာတရားမျှတမှုမရှိတဲ့လုံဆောင်မှုတွေပဲလို့မန်နီလာသိန်းကမြင်ပါတယ်
။ဒီအာဏာသိမ်းတဲ့ဒီနေ့အထိကတော့သူတို့ရဲ့မတရားဖမ်းဆီးမှုဖြစ်ဟိုမတရားမှုမှမကြောက်ဘူးသူတို့တောက်ဆောင်လုံဆောင်နေရတယ်။အခုလည်းသူတို့တွေကလုံဆောင်မှုတွေကပိုပိုပြီးအခြေအနေကသွားလာတယ်။သူတို့ဆိုရတာကဟာနဲ့အတူနိုင်ငံတကာဆွေးနွေးရမှာလေ။သူရဲ့အခြေအနေကဒီနေရာတကာကအပြည့်အစုံမကြည့်ဘူးလေသူရဲ့လုပ်ရည်ကိုရှောင်ရှားမှုလေဒါဆောင်ဖြစ်ပေါ်နေရပေါ့နော်အဲလုံးဆောင်နေရတဲ့ကိစ္စအဲ့ဒါအခုဖြစ်ရှိခဲ့ရတဲ့အပေါ်မှာလည်းဒါသွားလို့ကဒါအထူးသဖြင့်ပြောပြမလို့အောင်ရှင်းလင်းပါတယ်သူရဲ့မတရားဖြစ်ရှိမှုဖြစ
်မနီလာသိန်းပြောဆိုသွားတာပါခဏကိုချင်းဒီအဖမ်းခံရပြီးဒဏ်ရာရခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတရင်အချက်လက်နဲ့အတိအကျချက်တွေရနိုင်ဖို့အတွက်စစ်ကောင်စီတန်ကြားရေးတာဝန်ရှိသူတွေကိုကျွန်တော်တို့ဆက်သွယ်ခဲ့ပေမဲ့မရရှိပါဘူးခင်ဗျာ88ကောင်းဆောင်တူဖြစ်တဲ့ကိုကျင်းမီဟာ88ကာလပါဘာကတာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများသမဂ္ဂအဖွဲ့ချုပ်အဲ့ဒီနောက်လူပောင်တဲ့ဒီမိုကရက်တစ်ပါတီစတဲ့အဖွဲ့အစည်းတွေမှာကောင်းဆောင်တယောက်အဖြစ်တာဝန်ယူခဲ့ပြီးတော့ထောင်တန်းနေရှိတွေကြားခံခဲ့ရတဲ့ကောင်းဆောင်တူဖြစ်ပါတယ်အဲ့ဒီနောက်အချင်းတောင်တွေကနေတန်လည်းလွမြောက်လာခဲ့ပြီးတော့ပွင့်လင်းလူအဖွဲ့အစည်းဆိုတဲ့အဖွဲ့အစည်းတစ်ခုကိုထူထောင်ပြီးတော့ကိုမင်းကိုနိုင်အပါအဝင်အခြားကောင်းဆောင်တွေနဲ့လက်သက်ပြီးမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်နေသူတူဖြစ်ပါတယ်